Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါဒီတနင်္ဂနွေနေ့မနေ့ကလူ90ပြစ်ခတ်တပ်ဖြတ်ခံမှုအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့ဖျောင်းနိုင်ထွန်းစစ်တောင်းပွဲတွေကိုအမေရိကန်ပြည်အောင်စုတဝန်းဒီတနင်္ဂနွေနေ့ညတော်ကပြုလုပ်ခဲ့တာ။နောက်ဒီမြန်မာနိုင်ငံကို၃ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးကဒီရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေကိုတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုလိုက်တာ။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရဲ့
။ဟုတ်ကဲ့ပါရှင်။ဒီညနေခင်သောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့အစိုးရတဲ့အနေနဲ့မြမစီးပွားရေးမူဝါဒအသည့်ဖြစ်စီးပွားရေးမှာလောကကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘဲလူတိုင်းမျက်မျှတတအခွင့်အရေးရစေဖို့ဦးစားပေးဆောင်ရွက်သွားမယ်လို့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်တဲ့သတင်းမှာတော့
ပြောနေတာကစီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်နေတယ်ဒါအချုပ်ပဲ
အပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်ဘက်မှာမိုးများရေကြီးလို့လူသေဆုံးတဲ့အထိသဘာဝဘေးဒဏ်ခံရတဲ့သတင်းနဲ့အတူနှစ်နိုင်ငံနယ်နိမိတ်စည်းတရားဝင်သတ်မှတ်ပြီးမှထိုင်းမြန်မာနယ်စပ်ကဖျားသုံးစုဂိတ်ပြန်ပြီးတော့ဖွင့်ပေးမယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာပါရှင်။
အမေရိကန်သမိုင်းမှာအများဆုံးအဖြစ်လူပေါင်း90အစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံမှုအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့တင်းငွေနေနေညကအမေရိကန်ပြည်အောင်စုတဝမ်းမှာလိင်တူချစ်သူတွေအပါဝင်လူပေါင်းထောင်ပေါင်းချီးပြီးတော့ဖျောင်းနိုင်ထွန်ဝန်ထမ်းကြောင့်ဆန္ဒပြထုတ်ဖော်ခဲ့ကြပါတယ်။အာဖဂန်မိဘနှစ်ပါးကအမေရိကန်မှာမွေးဖွားခဲ့သူအသက်29နှစ်အရွယ်အိုမာမက်တင်ဟာတင်းငွေနေနေမနဲ့ဆော်ပိုင်းကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့လယ်ကလိင်တူစုံမဲ့သူတွေအများစုသွားလေရှိတဲ့ Pulse night club အတွင်းတနက်နေ့ပြစ်ခတ်ခဲ့တာကြောင့်လူ90သေဆုံးပြီး53ဦးဒဏ်ရာရသွားခဲ့ပါတယ်။ဖျောင်းနိုင်မီထွန်းစုတောင်းပွဲတွေကိုအော်လန်ဒိုအပါအဝင်ဘော့စတန်၊ချီကာဂို၊နယူးယောက်၊ဆန်ဖရန်စစ္စကိုနဲ့ဝါရှင်တန်ဒီစီမှာကျင်းပခဲ့ပါတယ်။နယူးယောက်မြို့မန်ဟတန်မှာရှိတဲ့ Empire State အဆောက်အဦမှာလည်းဝန်ထမ်းကြောင့်ပြသတဲ့အနေနဲ့မိပိတ်ထားပြီး 9/11 လို့တီးကြတဲ့ဒီအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်မိုးမျောညီနောင်အဆောက်အဦပျို့ကျတဲ့နေရာမှာအသက်ဆောက်လုထားတဲ့One World Trade Center မှာလိင်တူချစ်သူတွေရဲ့အထိမ်းအမှတ်သင်္ကေတတက်တန့်အောင်မီအောင်စုံထွန်းကြီးထားပါတယ်။တေဆုံးသူတွေအတွက်ဝန်ထမ်းကြောင့်အထိမ်းအမှတ်ပြသဖို့အမေရိကန်အလံကိုတိုင်တဝက်လင့်တူဖို့အမေရိကန်သမ္မတ Barack Obama ကလည်းအမိန့်ထုတ်ပြန်ထားပါတယ်။အခုလိုတိုက်ခိုက်မှုဟာအကြမ်းဖက်လုပ်ရဖြစ်ပြီး FBI American Federal စုံစမ်းစစ်ဆေးဘူရိုအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်။ဘလို့အကြောင်းအရာတွေကြောင့်တနတ်သမားဟာပြစ်ခတ်မှုကိုကျူးလွန်ခဲ့တာလဲအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုရှိသလားဆိုတာတွေကိုဖော်ထုတ်ဖို့တက်နိုင်လေပြကြိုးပမ်းသွားမှာလို့လဲသမ္မတဥပမာကပြောပါတယ်အခုခါမှာတော့တေဆုံးသူတွေရဲ့အမိစင်းတဝက်ကိုအော်လန်ဒိုရဲဌာနကထုတ်ပြန်ထားတယ်လို့သူတို့မိသားစုဝင်တွေစီကိုလည်းအကြောင်းကြားထားပါတယ်တေဆုံးသူတွေထဲမှာအသက်20ရာနေအသက်50အထိပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုသမိုင်းမှာလူတွေအများပြားတနေရာထဲမှာအဆိုးအဆုံးပြစ်ခတ်ခံရတဲ့တဲ့ရင်ကမ္ဘာတဝန်းပြန့်နှံ့သွားခဲ့တာနဲ့အမျှတေဆုံးသူတွေအတွက်ဆူတောင်းပွဲတွေနဲ့ဝန်ထမ်းကြောင့်ထုတ်ဖော်ပြောဆိုတာတွေလည်းနေရာနဲ့ရှိလာနေပါတယ်။တေဆုံးသူတွေနဲ့ဒဏ်ရာရခဲ့သူတွေရဲ့မိသားစုတွေခံစားရတဲ့ပေါ်ပြလို့မရနိုင်တဲ့ခြေကွဲမှုနဲ့ထက်တူပုံရံမင်းကြီး Francis ကလည်းဝန်ထမ်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့မိသားစုတွေအတွက်မေတ္တာတရားရှိထားဆူတောင်းပေးနေတဲ့အကြောင်းပုံရံမင်းကြီးရဲ့ပြင်ကြားရေးရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြစ်မဲ့သူတွေအများပြားတေဆုံးခဲ့ရတဲ့အော်လန်ဒိုမြို့မှာဖြစ်ပွားတဲ့ဒီဆိုးဝါးလာတဲ့တပ်ဖြတ်မှုကြီးဟာပုံရံမင်းကြီးနဲ့အတူအားလုံးကိုအလွန်အမင်းထိတ်လန့်တုန်လှုပ်စေခဲ့တယ်လို့မိုက်မဲပြီးအတိတ်ပဲမဲတဲ့အမုန်းတရားကိုအခြေခံတဲ့လုပ်ရက်အတွက်အပြင်းထန်ရှုံချတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်သမ္မတမိုဟာမက်အာရှရက်ဖ်ဂန်နီကလည်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘယ်လုပ်ရက်မျိုးကိုမှခွင့်လွှတ်နိုင်စရာမရှိဘူးလို့ဆိုပြီးတော့အခုတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချပါတယ်။ပြည်သက်သမ္မတဖရန်ဆွာအိုလိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူအီတလီဝန်ကြီးချုပ်မာတေအိုရန်စီကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုတို့ကလည်းအခုဖြစ်ရအတွက်ဝန်ထဲကြေကွဲရတဲ့အကြောင်းနဲ့အမေရိကန်ပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါရဲ့ရှင်
အမေရိကန်ပြည်ထောင်စုဟာကမ္ဘာလက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ဆက်ရှိနေဆဲပဲလို့နိုင်ငံတကာလက်နက်တင်ပို့မှုလေးလာဆောင်ကြည့်အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်အတွင်းအဓိကအဖြစ်အရှေ့အလယ်ပိုင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကိုဒေါ်လာ23ဘီလျံနီးပါးတန်ဖိုးရှိတဲ့လက်နက်တွေတင်ပို့ရောင်းချခဲ့တာပါ။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ IHS James အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2015ခုနှစ်အတွင်းကမ္ဘာလုံးဆိုင်ရာကာကွယ်ရေးအသုံးစရိတ်ပမာဏဟာ 6.6 ဘီလျံထိတိုးလာတာကြောင့်ဒါဟာစုစုပေါင်း65ဘီလျံထိရှိလာတာလို့လည်းဖော်ပြထားပါတယ်။အမေရိကန်က23ဘီလျံနီးပါးပမာဏရှိတဲ့လက်နက်တွေတင်ပို့ရောင်းချတာကြောင့်ဒါဟာ2009ခုကနေထုတ်ပြန်ထားတဲ့အစီရင်ခံစာအရဆိုရင်နောက်ထပ်10ဘီလျံထိတိုးလာတာဖြစ်ပါတယ်။2015ခုနှစ်ဟာလက်နက်ရောင်းချမှုစံချိန်တွေမြန်မာလာတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းအကဲကတ်တွေကသုံးသပ်ထားပြီးပြည်သက်နိုင်ငံဟာဆိုရင်လေ10ဘီလီယံကနေ18ဘီလီယံထိလက်နက်တင်ပို့ရောင်းချမှုနှစ်ဆကျော်တိုးလာပါတယ်။ဒီနှုတ်တိုင်းဆက်သွားမယ်ဆိုရင်2018ခုနှစ်မှာလက်နက်တင်ပို့ရောင်းချမှုဒုတိယနေရာမှာရှိနေတဲ့ရုရှားနေရာကိုပြင်သစ်ကဆက်ခံသွားမှာဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခြေလေပါရင်းငံတွေရဲ့ဝယ်လိုအားကြောင့်လက်နက်တင်ပို့ရောင်းချမှုပမာဏမြင့်တက်လာတာဖြစ်ပြီးအမေရိကန်ကတင်ပို့ရောင်းချတဲ့ 8.8 ဘီလျံတန်ဖိုးရှိတဲ့လက်နက်တွေအပါအဝင်စုစုပေါင်း 21.6 ဘီလျံတန်ဖိုးရှိတဲ့လက်နက်တွေအခြေလေပါနိုင်ငံကိုရောင်းချခဲ့တာပါ။ဒါပြင်တောင်တရုတ်ပင်လယ်ရင်းကကျွန်းတွေပိုက်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေက2009ခုနှစ်ကထက်87ရာခိုင်နှုန်းကာကွယ်ရေးအသုံးစရိတ်တိုးလာပါတယ်။လာမယ့်2016ခုနှစ်အတွင်းလက်နက်တင်ပို့ရောင်းချမှုက69ဘီလီယံထိတိုးလာနိုင်တယ်လို့အစိုးရကစားကူရေးသားသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
။အီရန်နိုင်ငံနောက်ပိုင်းဖလူဂျာမြို့မှာအစိုးရတပ်ဖွဲ့တွေကအဲဆလမ်လမ်းကြောင်းကိုပြန်လည်ထိန်းချုပ်နိုင်ခဲ့တဲ့စနေနေ့ကစလို့ဒီဖလူဂျာမြို့တိုက်ပွဲကနေနောက်ထပ်ထွက်ပြေးလွတ်မြောက်လာသူ4000ကျော်ရှိတယ်လို့လူသားချင်းစာနာမှုကူညီပေးရေးအဖွဲ့တခုကပြောပါတယ်။သူတို့ကတော့မြို့ပြင်ကဒုက္ခသည်စခန်းတွေထဲမှာရွှေ့ပြောင်းနေရချထားပေးပါတယ်။ပြည်ကြတဲ့တောက်ကြနေတုန်းကတော့တိုက်ခိုက်မှုတွေကြားကနေထွက်ပြေးဖို့ကြိုးစားသူ18ယောက်သေဆုံးခဲ့တဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ Norwegian Refugee Council အဖွဲ့က VOA ကိုပြောပါရယ်ဖလူဂျာမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ယူရက်ဆိုရတပ်ဖွဲ့တွေစတင်ထိုးစစ်ဆင်ခဲ့တဲ့ပြီးခဲ့တဲ့မေလ23ရက်နေ့ကစလို့ဆိုရင်တော့ထွက်ပြေးလွတ်မြောက်လာသူဟာစုစုပေါင်း 2,000 ကျော်ရှိတယ်လို့လည်းဒီအဖွဲ့ကပြောပါရယ်ဒီဒေါ်တွေ IS တွေတိမ့်ပိုက်ထားတဲ့မြောက်ပိုင်းမိုဆူးမြို့မှာလဲအမေရိကန်လေကြောင်းအကူနဲ့အီရတ်တပ်ဖွဲ့တွေကထိုးစစ်အစ်စ်တွေကိုဆင်နွှဲနေပါတယ်။စီးရီးယားနိုင်ငံမန်ဘေ့ချ်မြို့မှာလဲကတ်လနက်ကိုင်အဖွဲ့တွေနဲ့အာရဗီသူစစ်တွေက IS စစ်သွေးကြွတွေအပေါ်ထိုးစစ်တွေတိုးမြင့်ဆင်နွှဲနေတယ်လို့လိဗျားနိုင်ငံမှာလဲညီညွတ်တဲ့အစိုးရအဖွဲ့ကိုတစ်ဆာခံတဲ့လိဗျားတပ်ဖွဲ့တွေက IS အဖွဲ့တွေအထူးအခြေစိုက်ရာ SART မြို့ကိုဝင်ရောက်တိမ့်ပိုက်ဖို့ကြိုးစားနေကြတာပါရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
လည်လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကို3ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရေးဝန်ကြီးမက်ဗလက်ဂါဗူဆောက်လူဟာဒီကနေ့မှနိုင်ငံသားရေးဝန်ကြီးဒေါန်ဆန်ဆူဂျီနဲ့နေပြီးတော့မှတွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
် Today I discussed with Madam Minister our bilateral relations and the ways in which we can further develop
နိုင်ငံသားရေးဝန်ကြီးဒေါန်ဆန်ဆူဂျီနဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတွန်းမြင့်ပြီးပူးပေါင်းဆောင်ရွက်မှုတွေတိုးလောက်သွားဖို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လဲတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်ရမှာလဲလူမျိုးပါသာမခွဲခြားပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကာဗူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်မစ္စတာကာဗူဆာဂလူကနိုင်ငံတော်သမ္မတဦးတင်ကျော်နဲ့လည်းနိုင်ငံတော်သမ္မတအီမာဒီကနေ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးစီးပွားရေးကုသရေးဝန်ကြီးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါရယ်ဒီတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင်ဆွေဒေါက်တာဖေမြင့်နဲ့တူရကီနိုင်ငံသံမတ်ကြီးတို့လည်းတက်ရောက်ကြပါရယ်ခင်ဗျာ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံနဲ့ဆက်မှာလူတယောက်ချက်မနည်းသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့နှစ်နိုင်ငံတပ်ဖွဲ့တွေအကြားညလုံးပေါက်ပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့နှစ်ဖက်အပြစ်ခက်ရဲဆဲဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့လည်းထော့ခမ်နယ်စပ်ဒေသမှာအခြေအနေကတင်းမာနေဆဲဖြစ်ပြီးပြည်ပခန့်တွေကြောင့်ပါကစ္စတန်အိမ်နောင်စုပေါင်း200လောက်အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့အစိုးရအရာရှိတွေနဲ့ဒေသခံတွေကပြောပါတယ်။ပါကစ္စတန်ဘက်ကဒီနယ်စပ်မှာစစ်စခန်းအစ်စ်တွေတိုးချဲ့တိစောက်ချင်နေတာကိုအာဖဂန်နစ္စတန်ဘက်ကခွင့်မပြုတဲ့အကြောင်းနဲ့အာဖဂန်တပ်ဖွဲ့တွေကိုပါကစ္စတန်ဘက်ကပြစ်ခတ်တာတွေလုပ်ခဲ့တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးမှူးအဗ်ဒူလာကကဘူးမြို့မှာအစိုးရဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်ခုနှစ်နာရီကြာပြန်လည်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့အာဖဂန်စစ်သားတအုပ်သေဆုံးပြီး6ဦးဒဏ်ရာရခဲ့တဲ့အကြောင်းလည်းသူကအတည်ပြုပါတယ် ပါကစ္စတန်တပ်ဖွဲ့တွေဘက်မှလည်းထိခိုက်သေးဆုံးမှုတွေရှိတယ်လို့ဆိုပါရယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးမှတော့လောလောဆယ်ဒီနှစ်ဖက်အဖြစ်ကရက်စဲဖို့သဘောတူထားပြီးအခုပြဿနာကိုတန်တမာရေးလမ်းကြောင်းကနေဆွေးနွေးအဖြေရှာနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲမစ္စတာအဗ်ဒူလာကပြောပါရယ်ရှင
်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲတွေမှာတော့ဒီကနေ့မှာလက်ရှိချန်ပီယံစပိန်နဲ့ချက်ဆွီဒင်နဲ့အိုင်ယာလန်အီတလီနဲ့ဘယ်ဂျီယံတို့ကစားကြမှာဖြစ်ပါတယ်လက်ရှိဥရောပချန်ပီယံစပိန်အသင်းကတော့ပြီးခဲ့တဲ့ဘရာဇီးကမ္ဘာဖလားမှာအုပ်စုပွဲကနေထွက်ခဲ့ရတာကြောင့်အခုတစ်ခါမှခြေစွမ်းပြနိုင်မှုပိုးပြီးတော့အာရုံစိုက်နေတယ်လို့စပိန်ကွင်းလယ်လူအန်ဒရေအီနီယက်စတာကပြောလိုက်ပါတယ်အီတလီဂိုသမားဘူဖွန်ကတော့အီတလီအသင်းဟာဒီနှစ်ပါတခြားအသင်းတွေလောက်ရေပန်းမစားပေမဲ့ဘူဆွဲနိုင်တယ်လို့ပြောလိုက်ပါတယ်ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကမာဆေးမှာကစားခဲ့တဲ့ရုရှားနဲ့အင်္ဂလန်ပွဲအတွင်းနှစ်ဖက်အသင်းကိုအားပေးတဲ့ပရိသတ်တွေတစ်ဖက်နဲ့တစ်ဖက်ရပ်ဖြစ်ခဲ့ပြီးတကယ်လို့နှစ်သင်းလုံးကပရိသတ်တွေအနေနဲ့ဆက်ပြီးတော့ပြဿနာတွေဖြစ်ပြီးတောင်းကျနေမယ်ဆိုရင်အင်္ဂလန်နဲ့ရုရှားနှစ်သင်းစလုံးအနေနဲ့ဥရောပဖလားကနေထုတ်ပယ်ခံရနိုင်တယ်လို့ဥရောပဘောလုံးဖွဲ့ချုပ်ကသတိပေးထားပါတယ်
အမေရိကန်ပြည်အောင်စု Broadway ပြဆက်တွေရဲ့ကအကောင်းဆုံးပြဆက်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ Tony Superway အခမ်းအနားတနင်္ဂနွေနေ့ညကကျင်းပခဲ့တာမှာတော့အမေရိကန်ပြည်အောင်စုကိုတီထောင်သူ Alexander Hamilton အကြောင်းတင်ဆက်ထားတဲ့တေးသရုပ်ဖော်ပြဆက် Hamilton ကအကောင်းဆုံးတေးဂီတာစုအပါအဝင်စုပေါင်း12ခုစုကူသွားပါရရှင
်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းသတင်းတွေကိုစတိုက်တင်ဆက်ပေးမယ့်အထက်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲကြိုခန့်မှန်းချက်တွေမတင်ပြခင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ဦးဆုံးတင်ဆက်ပေးပါမယ်ရှင်။မြမစည်းဝါးရေးမှာလဝကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘဲလူတိုင်းမျက်မျှတတအခွင့်အရေးရစေဖို့အတွက်မြမစည်းဝါးရေးမူဝါဒတင့်မှာဦးစားပေးဆောင်ရွက်သွားမယ်လို့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ်။ NND ဦးဆောင်တဲ့အစိုးရတင့်လက်ထက်မှာမြမစည်းဝါးရေးမူဝါဒတင့်ကိုမကြခင်မှာပဲအများပြည်သူကိုထုတ်ပြန်အသိပေးသွားဖို့ရှိတယ်လို့လည်းပြောပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့မြမလုပ်ငန်းရှင်များတွေ့ဆုံတဲ့ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်ရှင်။
NLD အစိုးရလက်ထက်မှာကျင့်သုံးမဲ့မြမစီးပွားရေးမူဝါဒအစ်တင်မှာလဝကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘူးလို့ဂျွန်လ23ရက်နေ့ကကုန်တယ်ဆက်မှုအစ်တင်မှာပြုတ်လုတဲ့လုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာခုလိုစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်တာပါဈေးကွက်ရှင်ပြိုင်မှုမှာပြည်တွင်းလုပ်ငန်းရှင်တွေကိုကာကွယ်ရထက်ထောက်ပံ့အားပေးခြင်းကိုပိုပြီးအလေးထားလှုပ်ဆောင်သွားမယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောခဲ့ပါဗျာကျွန်တ
ော်တို့စီးပွားရေးလုပ်ငန်းရှင်တွေအားလုံးကိုကျွန်တော်တို့တက်နေတဲ့များ supporting လုပ်ပါအဲ့တော့ protection ဆိုတာလေကျွန်တော်ကဘာပို့ပြောအားပါလဲဆို supporting လို့ပြောပါတာ။ဒါကျွန်တော်ဒီမှာဒီလိုစွမ်းဆောင်ရရှိခဲ့လို့ရှိရင်အကယ်၍ဒါလေးကိုတို့ဖြည့်ပေးလိုက်လို့ရှိရင်ဘာလို့ဒီ speed ဖြစ်ပြီးတော့အောင်ကြောင်းမလဲဆိုတဲ့ supporting လို့ပြောပြောအားပါ။အဲ့တော့ကျွန်တော်ဒီရရှိနေအားလုံးကိုကျွန်တော် supporting လုပ်ပြစီကျွန်တော်ကလည်းစိုးရနေလေ။ကျွန်တော်ပြောတယ်စိုးရဝင်ကြီးဖွဲ့ပြီးပြီးမှလည်းတို့ဒီတော်ရရလေးကိုထားပါမယ်။ supporting လို့ပါ။နိုင်ငံရေးမှာရှိတဲ့တရားစွန်နေလေဒီလိုလိုတော့လည်းလုပ်နေရှိတယ်လို့နိုင်ငံပြပကရှိတဲ့မိဖက်ဖွဲ့စည်းတွေအင်အားစုတွေပေါက်ဆက်ပြီးတော့ပါတယ်လို့လုပ်နေတယ်ရှိအောင်ရှိအောင်တပါလေအဲ့ဒါတွေလည်းကျွန်တော်ခဏလေးပြပါမယ်အဲ့တော့အဲ့ဒါလည်းတူတည်ပြီးတော့ကျွန်တော်တို့နိုင်ငံစီးပွားရေးကော်မတီပေါ်စီကိုကျွန်တော်ဆက်ပြီးပါမယ
်လက်ရှိအစိုးရလက်ထက်ရေးဆွဲနေတဲ့စီးပွားရေးမူဝါဒတင်မှာတဦးတည်းချုပ်ကိုင်မှုတဲ့လူတိုင်းတန်းတူအခွင့်အရေးရှိရှိနဲ့လုပ်ကင်စေနိုင်ဖို့ကိုဦးစားပေးလှုပ်ဆောင်သွားမယ်လို့စီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်းကအခုလိုပြောဆိုလိုက်ပါတယ
်။စီးပွားရေးမူဝါဒကလောလောဆယ်ဟိုလေဝန်ကြီးအနေနဲ့ပြောလို့မရသေးဘူးပေါ့လို့အတိအကျများပြောတယ်။ဒါပေမဲ့ဒီနေ့မှမကြတဲ့အချိန်နဲ့မှအတူတည်းမှကျင်းပဒီလအတိုင်းပေါ့ဖြစ်မှာပေါ့နော်။ပြောနေတာကစီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်နေတာအချုပ်ပဲ
။ဒီလိုပြောဆိုလိုက်ပေမဲ့ဘလို့မူဝါဒနဲ့လှုပ်ဆောင်မလဲဆိုတာကိုတော့တိကျစွာချပြခဲ့ခြင်းမရှိပါဘူး။လုပ်ငန်းရှင်တွေဘက်ကတော့အခွန်ပြဿနာတွေ၊ကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့ပြည်တွင်းငွေကြေးခိုင်မာဖို့လှုပ်ဆောင်ပေးဖို့ဝန်ကြီးကိုတောင်းဆိုတာမျိုးတွေရှိခဲ့ပေမဲ့ဘလို့ဖြေရှင်းပေးမလဲဆိုတာကိုလည်းတိကျစွာအဖြေမပေးခဲ့ပါဘူး။ဒီလိုဝန်ကြီးကလုပ်ငန်းရှင်တွေကိုခေါ်ယူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးစက်မှုဇုံအသင်းနိုင်ရကဦးမြတ်တင်းအောင်ကတော့အခုလိုတုံ့တက်ခဲ့ပါတယ
်။အခုကတော့ဝန်ကြီးကအားလုံးနားထောင်သွားပြီးအဖြေကိုတော့ဟိုနေရာတွန်းဝင်လို့ဒီဒီတို့တံပီတို့နဲ့အာငါအံပီဒီနဲ့နိုင်ငံရပါနေကုန်လေအားလုံးဖြေခိုင်းတာပါလေသူတို့ကိုယ်တိုင်ကြီးရပြောတယ်ဆိုတော့ပို့ပြီးတော့ဟိုသူတို့ကိုယ်တိုင်တကယ်လို့လုံးကလေးရဲ့ခြိုင်နေတဲ့လူဖြစ်တဲ့ဆိုရင်ဒီဘွားရေးသမားတွေတို့တော့ကိုယ်မလင်းနေပို့ပြီးတော့ပြောတာကြီးရပြင်းနေဆိုတော့လုတ်ပြင်းတယ်လို့တော့အများတို့ပြောနေတယ်ဟိုလုတ်ပြင်းလဲလုတ်နိုင်ပါလိမ့်မယ်
NRI Asoya Te Anine, Nyama Siwai Muwarago, Jeswe Nibi, Majage Ma Amyapi Dugo, Topian Pemelo, Ujo Wing Up Yobare, Pigere, the Rimpakaro, Mimanang and Jinni Mionamu, Commissingo, Piranzu, Winji, Ujo Wing, Okata, Apine, Pianle, Prezigare, Jinni Mionamu Sanya, Ure Gente Yakule, Pianle, Pinsin, Yusebi, Lutoy, Asom Piajibo, Sounds like a Shibarishi.
เซเรนซามีเวมาจ้าชงนุลโดลีญาบาลีมะนังงานเคอัสเซเซมาเซเรนอองบูบ้าจอมญาดีลောက်แคแคเนียาบาลีจาวนาริกาเวญ่ญิดาลาปัญญาเอสนิยะฉุยเย็นจะจอมบาลาเซเรนจ้าชงกะตะลุงเงรี่ยเยบวาตะลันมาอะแคแคอะดาซีผิดนิดาลาสุราอะคุละแมอิงกาญะตะยะลิแลซีเซมาซุนุยจายาออมมาดีซีเซมาปาวนซุนุยจินเนซุยิงเซตตอยามเมฟูนัมเบอร์กูอิงกาญะมีปูทาบิบาฟิวเอฟูนัมเบอร์กะ 1-2-3-4-5-6-7-VOA-News.com ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်မှုဆိုရင်လဲဆွေးနွေးချင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါညတိုင်းလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ရခိုင်ပြည်နယ်ဘက်မှာရေကြီးလို့လူသေဆုံးရတဲ့အထိဖြစ်ရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ဇွန်လ10ရက်နေ့ကစတင်ပြီးတော့မိုးသီးထန်စွာရွာသွန်းတဲ့အတွက်ရခိုင်ပြည်နယ်နေရာအနှံ့အပြားမှာရေလွှမ်းမိုးခဲ့ပြီးတော့လူနေအိမ်ခြေ150ကျော်ပျက်စီးပြီးလူ6ဦးသေဆုံးခ
10ရက်နေ့ကစတင်ပြီးမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေတက်လာပြီးရေကြီးရေလျှပ်မှုတွေဖြစ်ပွားခဲ့ပါတယ်။ရေလွှမ်းမှုမှုကြောင့်တန်တွဲမြို့တောင်ကုန်းမြို့နဲ့အမ်းမြို့တွေမှာလူ6ဦးရေမျောသေဆုံးခဲ့ပြီးအင်ဂျီ150ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမင်းအောင်ကအတည်ပြုပြောဆိုပါတယ်
။လူသေဆုံးမှုကကျွန်တော်တို့တောင်ကုန်းမြို့မှာတောင်ကုန်းမြို့နဲ့နီးတဲ့ဝက်တိတ်ကြီးရွာဆိုတာရှိတယ်။အဲ့ဒီမှာအမျိုးသမီး4ယောက်သေဆုံးသွားတယ်။မဟုတ်ကဲ့နောက်ပြီးတော့အဲ့တန်းလေးမှာတန်းလေးမှာအမျိုးသားတွေသေတယ်။နောက်ပြီးတော့အမ်းမှာကိုကန်းလူလေးတောင်းတာကစိတ်မသေးကြသေးဘူးအဲ့ဒါကိုတယောက်ဆုံးနေလို့ရှိတယ်ဟုတ်တယ်။ဒါမျိုးမျိုးနေရွှေလေးရွှေရအုပ်စုကနေပြီးတော့ပောက်တိုးကြီးရွာမှာအဲ့မှာအင်ဂျင်၅လုံးပုံတော့နောက်ပြီးတော့ရေကောက်ကြီးရွာအုပ်စုရေကောက်ကြီးရွာမှာအင်ဂျင်30နောက်ပြီးတော့ပြည်တော်ကြီးရွာမှာအင်ဂျင်120နောက်စာသင်ကျောင်းကြောင်းပေါ်ရေကြီးနေမျိုးပါသွားတာရှိတယ်
လူလေးဦးရေမျောပြီးတည်ဆုံခဲ့တဲ့တောင်ကုန်းမြို့ကအခြေအနေကိုတောင်ကုန်းမြို့နယ်အုပ်ချုပ်ရေးယုံကဒုဦးစီးမှုဦးစီသူဖြိုးကအခုလိုပြောပါတယ်
။လေရေမျောပြီးနေတာပါသူတို့ကလေရှောင်းလေးရှိတာပေါ့အဲအနမှာကိုပိုးစားရေလေးကျွမ်းလာမှလေအဲ့ဟိုဖျက်ကူးလာမှဖြစ်သွားတာပါခင်ဗျာ။ဒီမှာကတော့လူလေးဦးဆုံးလာရဲ့ပြီးရင်ဆယ်မယ်ဆယ်နှစ်ဆယ်ကျိုးပေါက်တာရဲ့ဒီလောက်ပဲရှိပါခင်ဗျာ။
ဇွန်လ10ရက်နေ့မှာမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေဟာခုနှစ်ပေထိမြင့်တက်လာခဲ့တာပါ။ဇွန်လ17ရက်နေ့ည12နာရီလောက်မှသာရေပြန့်ကျသွားခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့ရခိုင်ပြည်နယ်လူမှုရေးဝန်ကြီးနဲ့စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးတို့ဟာရေလွှမ်းမှုခဲ့တဲ့နေရာတွေကိုတွားရောက်ပြီးပြည်လဲထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့ဦးမင်းအောင်ကဆက်ပြောပါတယ်။
ပြန်လဲထူထောင်ရေးအတွက်ကကြတော့ခုနလူမှုရေးဝန်ကြီးအောက်မှာရှိတဲ့ကျွန်တော်တို့ဒီဒီလူကေကျမ်းပေါ့နော်လူမှုကေကျမ်းနဲ့ပြန်လည်နေရာခါသားရဲ့ကုသဌာနပါတယ်အဲ့ဒီမှာပါလိုအပ်တဲ့အကူအညီတွေအတွက်တို့ယူသွားကြတယ်အကုန်လုံးဒီမှာအသက်ဆုံးဆုံးကျုံသွားတဲ့မိသားစုတွေအတွက်လိုအပ်တဲ့ငွေကြေးအထောက်အပံ့လေးတွေနောက်ပြီးတော့ဟိုအိမ်တွေပါသွားတဲ့အတွက်လိုအပ်တဲ့အကူအညီတွေဒီလူကေကျမ်းကုသဌာနမှာရှိတယ်လေအဲ့ဒီဟာတွေတမ်းမှုပေးဖို့ဟိုမှာမြေပြင်ရဲ့အနေအထားကိုတည်ပြီးတော့ချက်ချင်းကိုကူညီပေးဖို့အတွက်လိုက်သွားကြပြီဗ
ျရန်ကုန်မြို့မှာရှိတဲ့လူသားချင်းစာနာကူညီပေးခြင်းဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကလည်းရေလွှမ်းမှုခံရတဲ့နေရာတွေမှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်စတင်ဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်ဇွန်လ10ရက်နေ့နဲ့17ရက်နေ့တွေမှာရခိုင်ပြည်နယ်အပြင်အေယာဝတီတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာလည်းမိုးကြီးခဲ့တာပါ။မုတ်တုံလီဟာလည်းအားကောင်းဆဲဖြစ်တယ်လို့မိုးလေဝသနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါရဲ့ရှင်။
။ VOA သတင်းတောက်မတ်တင်ကီလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမှာကတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုနယ်စပ်ကုံတွယ်ရိတ်ခိတ်ဘာကြောင့်မဖွင့်နိုင်သေးတယ်လဲဆိုတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့မှာရှိတဲ့ဖျားသုံးစုမြို့မှာနယ်စပ်ကုံတွယ်ရိတ်စခန်းဖွင့်လှစ်ဖို့ထိုင်းအစိုးရကအလိုရှိပေမဲ့လို့နှစ်နိုင်ငံနယ်နိမိတ်အငင်းပွားမှုတွေရှိနေတဲ့အခြေအနေကြောင့်မြန်မာအစိုးရဘက်ကငြင်းပယ်ခဲ့ပါတယ်။နှစ်နိုင်ငံနယ်နိမိတ်တရားဝင်သတ်မှတ်ပြီးမှကုံတွယ်ရိတ်ခိတ်တွေဖွင့်လှစ်သွားမယ်လို့မြန်မာအစိုးရဘက်ကပြောဆိုခဲ့ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ဦးကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ကဖျားသုံးစုမြို့ထိုင်းမြန်မာနယ်စပ်ခိတ်ဖွင့်လှစ်ဖို့ကိစ္စဟာနှစ်နိုင်ငံနယ်နိမိတ်တည်တည်ကြဲကြဲမတတ်မှတ်နိုင်သေးတဲ့အတွက်နယ်စပ်ကုံတွေရေခိတ်ဖွင့်ဖို့အခက်အခဲရှိနေတယ်လို့စီးပွားရေးနဲ့ကုသန်းရန်ဝင်ရေးဝန်ကြီးဌာနလက်ထောက်အတွင်းပေါ်ဥက္ကမောင်လွင်ကအခုလိုပြောပါတယ
်။နယ်စပ်ကိစ္စမျိုးတကူတာနှစ်နိုင်ငံနယ်နိမိတ်ငင်းပွားမှုရှိမှရှိနိုင်ငံရေးဝန်ကြီးဌာနကိုသာမေးမြန်းတာပေါ့။သူရဲ့သဘောတော့ကြားကြဲရလက်တော်ချိန်မှာနိုင်ငံနယ်နိမိတ်ကိစ္စငင်းပွားမှုဖြစ်နေတယ်ဖွင့်လှစ်ဖို့မတင်သေးဘူးဆိုတဲ့ဟာလည်းသူကရီကော်မန်ပြတယ်ကွာ။အခုလက်ရှိအချိန်ကတော့နိုင်ငံကနယ်ရင်းကိစ္စနဲ့ပတ်သက်ပြီးဝေါ်တည်တဲ့မရသေးတဲ့အနေအထားပါပေါ့
မြန်မာနဲ့ထိုင်းနယ်စပ်တွေဖြစ်တဲ့မြဝတီမဲဆောက်ဂိတ်တိုင်ချီလိပ်မဲဆိုင်ဂိတ်ကော့တောင်ရင်နောင်ဂိတ်တွေမှာဂုံသွေးရေးဂိတ်တွေကိုဖွင့်လှစ်ထားရှိပေမဲ့ဖျားသုံးစုစံခလပူတွေနယ်စပ်ဂိတ်ဟာနယ်စပ်အငင်းပွားမှုအခြေအနေတွေကြောင့်ဂိတ်ဖွင့်လှစ်နိုင်ခဲ့ခြင်းမရှိသေးပါဘူးမြန်မာဆိုရအနေနဲ့နယ်စပ်နှစ်နိုင်ငံနယ်နိမိတ်သတ်မှတ်ပြီးရင်ဂုံသွေးရေးဂိတ်တွေဖွင့်လှစ်နိုင်ဖို့ရည်မှန်းထားတယ်လို့လက်ထောက်သွင်းဖို့ဥက္ကမောင်လွင်ကခုလိုဆက်ပြောပါတယ
်အဓိကချက်ကတော့နှစ်နိုင်ငံသဘောတူညီမှုကအရေးကြီးတာဖြစ်ပါတယ်နောက်တစ်ခုကပါလို့ဆိုလို့ရှိရင်ရမ်းမဆက်တွေကောင်းမွန်ရမယ်လုံခြုံရေးကောင်းမွန်ရမယ်ခြားတိုင်းဒေသကြီးတွေနဲ့ချိတ်ဆက်ပြီးတော့ပုံစံမှုပြုလုပ်နိုင်တဲ့နေရာဖြစ်ရမယ်ပုံစံမှုတော့ပြုနေတယ်ဒါပေမဲ့တကယ်တရားဝင် opening မလုပ်ပါသေးဘူး soft opening အနေနဲ့ဆက်မယ်ရှိပါသေးတယ်သူ့ဘက်ကလည်းဖွင့်မှာသူ့ဘက်ကလည်းဖွင့်မှာတကယ်တည်းဖွင့်မှာတရားဝင်ဖြစ်ပါမှာလက်ရှိအချိန်မှာတော့ဒီကွန်မြူနတီကတော့ကျွန်တော်တို့ဘက်ကတော့ဒီမဲ့ကျားထားပြီးတော့စောင့်ရနေပါတယ
်လက်ရှိအချိန်မှာတော့ထိုင်းနိုင်ငံအနေနဲ့မြန်မာပိုင်နဲ့ထဲကိုအစအုံတွေစလုပ်ချင်းလမ်းဖောက်ချင်းတွေပြုလုပ်ခဲ့လို့ဖျားသုံးစုနယ်စပ်ဂိတ်ကိုဖွင့်လှစ်ခွင့်ပြုလိုက်ရင်ဒီပိုင်နဲ့ကျူးလွန်မှုတွေကိုတရားဝင်အသိမှတ်ပြုရရောက်သွားမယ်လို့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်စည်းဝေးမှာစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကပြောဆိုခဲ့ပါတယ်ဒုရယာကျင်းပြည်သူ့လွှတ်တော်ပရမတ်ပုံမှန်စည်းဝေးမှာကျိုင်းစိတ်ကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုဆီလဲစောတင်ဝင်းကနေဖျားသုံးစုမြို့နယ်စပ်ဂိတ်ဖွင့်လှစ်ဖို့အစီအစဉ်ရှိမရှိမေးခွန်းပေါ်မှာပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကပြောဆိုခဲ့တာပါလက်ရှိဖျားသုံးစုဒေသအတွင်းမှာထိုင်းနိုင်ငံဘက်ကနေနိုင်မြေနိုင်ငံချဲ့သွင်းလာမှုတွေရှိနေတယ်လို့ရခိုင်မုံမြစ်စ်ပါတီကခရိုင်ကော်မတီဝင်ဟောင်းသူလည်းဖြစ်လွတ်လပ်သောမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပါတယ်
ဒီလိုအပ်ဒီပြတုံးသူပြာ ADP ရနဲ့ဆီလက်ရှိ area တက်ကိုဒီ area ဘလော့ကိုကျေလာတယ်ဒီလိုအပ်ဒီဘလော့မရှိဘူး area ကိုကျေလာတယ်ဒီအခုလက်ရှိကျွန်တော်မြင်နေတဲ့ဒီ new mainland နဲ့သူခေါ်တယ် new mainland တုံးနေလမ်းဖြစ်ဖြစ်လာတယ်ဗျ
ဖျားသုံးစုဒေတာဟာရခိုင်1990ခုနှစ်နှောင်းပိုင်းကမုံမြစ်စ်ပါတီနဲ့ KNU ကရင်မျိုးရာစီယုံသူကနေပူးတွဲအုပ်ချုပ်ခဲ့တာဖြစ်ပြီးမြမတမတော်ကနေမုံမြစ်စ်ပါတီဖျားသုံးစုဌာနချုပ်ကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းမြို့ဖြစ်အခြေပြုအုပ်ချုပ်လာခဲ့ပါတယ်။ဒါပေမဲ့ရခိုင်မုံမြစ်စ်ပါတီရဲ့ဌာနချုပ်စခန်းနဲ့ကျောင်းသားတမတော် APSDS စခန်းနေရာတွေဟာထိုင်းနိုင်ငံပိုင်နက်ဖြစ်သွားတာဟာတိုက်ပွဲကာလအတွင်းမြမတမတော်နဲ့ထိုင်းလုံငန်းရှင်တို့ကြားအပေးအယူလှုပ်ဆောင်ချက်တခုလို့တိရခန့်တွေကြားမှာမေးခွန်းထုတ်စရာတခုလို့ဖြစ်နေပါတယ်။ဖျားသုံးစုနယ်နိမိတ်ဒေတာကို1868ခုနှစ်မှာအင်္ဂလိပ်နဲ့ထိုင်းတို့ကနေနယ်နိမိတ်စာချုပ်အရတိုင်းတာတတ်မှတ်ခဲ့ပြီး1869ခုနှစ်မှာနှစ်နိုင်ငံအနေငယ်ပြင်ဆင်တတ်မှတ်ခဲ့ပေမဲ့ယနေ့ထိတော့သိကြတဲ့နယ်နိမိတ်တတ်မှတ်နိုင်ခြင်းမရှိသေးပါဘူး။ဖျားသုံးစုနယ်စပ်ဖွေးလေးရေးကိစ္စနဲ့ပတ်သက်လို့1969ခုနှစ်မှာတကြိမ်2002ခုနှစ်မှာတကြိမ်ထိုင်းနိုင်ငံဘက်ကတင်ပြလာခဲ့ပေမဲ့လည်းမြန်မာအစိုးရဘက်ကလက်ခံခြင်းမရှိခဲ့ပါဘူး။လက်ရှိမှာမြန်မာအစိုးရအနေနဲ့မွန်ပြည်နယ်တံပြူစရမြို့ကနေဖျားသုံးစုမြို့ထိထိုင်းနိုင်ငံနဲ့ချိတ်ဆက်သွားနိုင်မဲ့အာရှလမ်းမကြီးကိုဖောက်လုပ်နေစေလဲဖြစ်ပါတယ်။လက်ရှိမှာတရားဝင်ဖွင့်လှစ်ထားတဲ့မြန်မာနဲ့ထိုင်းနယ်စပ်တွေဖြစ်တဲ့မြဝတီမဲဆောက်ဂိတ်၊တာရှိလိပ်မဲဆိုင်ဂိတ်၊ကော့တောင်ရင်နောင်ဂိတ်၃ခုရှိပြီးဖျားသုံးစုဂိတ်၊တနင်္လာရီတိုင်းကသီခီဂိတ်၊ကယားပြည်နယ်ကမဲဆက်ဂိတ်ဆိုပြီးတရားဝင်မဖွင့်လှစ်နိုင်တဲ့နေကြာဂိတ်တွေလည်းရှိနေပါတယ်။တရားဝင်ဖွင့်လှစ်ထားတဲ့မြန်မာနဲ့ထိုင်းနယ်စပ်ကုံတွယ်မှုကနေမနှစ်ကအမေရိကန်ဒေါ်လာနှစ်ဒရမတစ်တစ်ကုတန်ခန့်ဝင်ငွေရှိခဲ့တယ်လို့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အသွင်းဝန်ဦးခင်မောင်လွင်ကပြောပါတယ်ခင်ဗျာ
ကိုနိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲယူရို2016ဘောလုံးပွဲနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲမှာတော့ဒီကနေ့မှာလက်ရှိချန်ပီယံစပိန်အသင်းကစားမှာဖြစ်ပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်နိုင်မှုအတွက်အာရုံစိုက်နေတယ်လို့စပိန်ကွင်းလေလူအီနီရက်စတာကပြောဆိုလိုက်ပါတယ်။ဒါအပြင်အီတလီဂိုးသမားကြီးဖူဘွန်ကလည်းအီတလီအသင်းဟာရေပန်းမစားပေမဲ့လည်းရှော့မတွက်ဖို့သတိပေးလိုက်ပါတယ်။ဒီကနေ့ကစားမဲ့ပွဲစဉ်အခြေအနေနဲ့ပွဲကြိုခန့်မှန်းချက်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
တနင်္ဂနွေနေ့ကစားတဲ့ယူရို2016ဘောလုံးပွဲတွေမှာခရိုအေးရှားနဲ့ပိုလန်တို့နိုင်ရခဲ့တဲ့အပြင်ကမ္ဘာချန်ပီယံဂျာမနီကယူကရိန်းကိုငိုကိုမရှိတဲ့နိုင်လိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှာတော့စပိန်နဲ့ချက်၊ဆွီဒင်နဲ့အိုင်လန်၊အီတလီနဲ့ဘယ်လ်ဂျီယမ်တို့ကစားကြမှာပါ။လက်ရှိယူရိုပါချန်ပီယံစပိန်အသင်းကတော့ပြီးခဲ့တဲ့ဘရာဇီးလ်ကမ္ဘာဖလားမှာအုပ်စုပွဲကနေထွက်ခဲ့ရတာကြောင့်အခုဒီချိန်မှာခြေစွမ်းပြနိုင်မှုပိုပြီးတော့အာရုံစိုက်နေတယ်လို့စပိန်ကွင်းလဲလူအန်ဒရေအင်နီယက်စ်တက်ကပြောလိုက်ပါတယ်။ဒံရီကြောင့်နားနေရတဲ့စပိန်ရှည်တန်းလူမိုရာတာဒီပွဲမှာပါလာမှာဖြစ်သလိုလိန်ကိစ္စအရှုပ်တော်ပုံနဲ့ဆွဆွဲခံနေရတဲ့စပိန်ဂိုးသမားဒီဟဲလေပွဲထွက်လာနိုင်ဖို့ရှိတယ်ဆိုပြီးတော့စပိန်နီးပြဒေါဘော့စကီကပြောပါတယ်ပြီးခဲ့တဲ့ယူရို2012မှာဒုတိယရခဲ့တဲ့အီတလီအသင်းကတော့ဒီနှစ်ပြိုင်ပွဲမှာဘူဆွဲနိုင်တယ်လို့ရည်ပန်းစားနေတဲ့ဘယ်လ်ဂျီယံနဲ့ကစားမှာပါဘူဆွဲနိုင်ခြင်းရှိတဲ့အသင်းတွေကတသင်းဖြစ်တဲ့ဘယ်လ်ဂျီယံအသင်းနဲ့ပတ်သက်ပြီးအောက်စားဆောင်းပါးရှင်ကိုဇော်မျိုးတန်ကတော့အခုလိုပြောပါတယ်
ဘယ်ဂျီယံကအတင်းလိုက်ချိဖွဲ့မှုအရန်ကောင်းတယ်လို့ဆိုတယ်သူတို့ဒီအချိန်မှာသူတို့ကအမြင့်ဆုံးအကောင်းဆုံးချိဖွဲ့ကိုရနိုင်တဲ့အချိန်ဖြစ်နေတာပေါ့နော်အဲ့ဒါသူတို့အကောင်းဆုံးချိဖွဲ့ကိုရနိုင်တဲ့အချိန်နဲ့ဘုရားဥရောပအသင်းကြီးပေါ့ထိပ်တန်းအသင်းကြီးတချို့ဟိုမျိုးဆက်အပြောင်းအလဲဖြစ်နေတဲ့ကာလနဲ့စုံနေတာဆိုတော့ဘုကေဘလုံးသွင်းတဲ့တော်တော်များများဘယ်ဂျီယံကိုဟိုဒီချက်နဲ့ပဲမူတည်ပြီးတော့ဟိုတော်တော်များများအကြိုက်ပြင်နေကြတယ်လေကျွန်တော်အဲ့လိုပဲသုံးသပ်ပါ
အီတလီကိုသမားဂျီဂျီဘူဖွန်ကတော့အီတလီအသင်းဟာဒီနှစ်မှာတခြားအသင်းတွေလောက်ရေပန်းမစားပေမဲ့ဘူဆွဲနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Abbiamo una grande fortuna che è quella che
ဘလုံးမစရာစားကမှချပြီးဖြည့်ထုတ်လို့ရမှာမဟုတ်ပဲကွင်းထဲမှာကန်ပြီးတော့မှတကယ်အနိုင်ရှုံးရလကထွက်တာပါ။ကျွန်တော်တို့ကပြန်ပွဲမှာဘူဆွဲဖို့ရေပန်းစားတဲ့အသင်းတစ်သင်းမဟုတ်ပေမဲ့ကွင်းထဲမှာကျွန်တော်တို့ကအသင်းကောင်းအသင်းဆိုတာကိုပြန်နိုင်မှုလုပ်မှာပါ။
ဆိုတော့ဒီနေ့ကစားမဲ့ပွဲစဉ်တွေပေါ်မှာအောက်စားဆောင်းပါရှင်ကူဇော်မျိုးတန်းကဘယ်လိုခံမှန်းပါသလဲ
ဘယ်ဂျီယံနဲ့အီတလီမှာတော့ဘယ်ဂျီယံကလည်းကောင်းတယ်ဆိုရင်လည်းအီတလီတို့အတင်းမျိုးနဲ့တွေ့ရချင်းမှာရေတင်းဖွင့်ကြတာရဲမှာမဟုတ်ဘူးဆိုတော့အဲ့ပွဲကကျွန်တော်အမြင်ပြောရမယ်လို့ရှင်တော့ဂိုးနဲ့နဲ့တည်ကြပါမယ်ပွဲလို့သုံးတယ်စပိန်နဲ့ချက်ပွဲကိုသုံးနိုင်မယ်လို့ရှင်တော့ကျွန်တော်ကဒီစပိန်ကစပိန်ကိုခတ်ပါပါလေးအနိုင်ပေးခြင်းလဲခတ်ပါပါဆိုတော့ဒီဂိုးလောက်နဲ့ပဲကတ်နိုင်ပါမယ်ပေါ့ဗျာဂိုးပြတ်ဖို့တော့မရှိဘူးငါဂိုးပြတ်ဖြစ်လာဘူးကတော့တော်တော့အခွင့်အလမ်းလေးပဲပေါ့နော်တခါကျွန်တော်တို့ဒီအာယာလန်နဲ့စီရင်ကြတော့စီရင်မဲ့နိုင်သွားလိမ့်မယ်လို့အဲ့လိုမျိုးတွေးမှတ်ချင်ပါ
စပိန်နဲ့ချက်ပွဲကိုတော့မြန်မာစံတော်ချိန်ညနေ9:00ခွဲမှာကစားမှာဖြစ်ပြီးတော့ဆွီဒင်နဲ့အိုင်လန်ကည10:00ခွဲအီတလီနဲ့ဘယ်လ်ဂျီယံပွဲကတော့မြန်မာစံတော်ချိန်အင်္ဂါနေ့မနက် 10:00 ခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ချိုတုကနေဖမ်းယူကြည့်ရှုနိုင်ကြပါရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းရုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါမယ်ရှင
် American သမိုင်းမှာဒီလူအများဆုံးအဖြစ်လူပေါင်း50လောက်အစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုအတွက်ဝန်ထမ်းကြောင်းပြသတဲ့အနေနဲ့တနင်္ဂနွေနေ့ညတုန်းကအမေရိကန်ပြည်အောင်စုတဝမ်းမှာဒီလိန်တူချစ်သူတွေအပါအဝင်လူပေါင်းထောင်ပေါင်းချီးပြီးတော့ဖျောင်းတိုင်ထွန်းဝန်ထမ်းကြောင်းပြသခဲ့ကြပါတယ်ဖျောင်းတိုင်မီထွန်းဆူတောင်းပွဲတွေကိုအော်လန်ဒိုအပါအဝင်ဘော့စတန်ချီကာဂိုနယူးယောက်ဆန်ဖရန်စစ္စကိုနဲ့ဝါရှင်တန်ဒီစီမှာကျင်းပခဲ့ပါတယ်နယူးယောက်မြို့မန်ဟတန်မှာရှိတဲ့ Empire State အဆောက်အဦမှာလည်းဝန်ထမ်းကြောင်းပြသတဲ့အနေနဲ့မိပိတ်ထားပြီး 9/11 လို့သိကြတဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်မိုးမျော်ညင်အောင်အဆောက်အဦပြိုကျတဲ့နေရာမှာအသစ်ဆောက်လုပ်ထားတဲ့ One World Trade Center မှာလည်းလိင်တူချစ်သူတွေရဲ့အထိမ်းအမှတ်သင်္ကေတအဖြစ်နဲ့ဒီတက်တန့်အောင်မိအောင်စုံထွန်းညှိထားပါတယ်အမေရိကန်ပြည်ထောင်စုတမိုင်းမှာလူတွေအများပြားတနေရာထဲမှာအဆူရဆုံးပြစ်ခတ်ခံရတဲ့သတင်းကဘာတဝမ်းပြန့်နှံ့သွားခဲ့တာနဲ့အများတေဆုံးသူတွေအတွက်ဆူတောင်းပွဲတွေဝန်ထမ်းကြောင်းထုတ်ဖော်ပြောဆိုမှုတွေလှုပ်လာတဲ့အထက်ထဲမှာအာဖဂန်သမ္မတဟောင်းဟာမစ်ခါဇာယီလည်းပါဝင်ပါတယ်သူအနေနဲ့အမေရိကန်ပြည်သူတွေရဲ့နာကျင်မှုကိုနားလည်ကြောင်းနဲ့အာဖဂန်နစ္စတန်မှာဆိုရင်လည်းအခုလိုမျိုးအဖြစ်ပြက်တွေနေ့စဉ်နဲ့အမြဲအကြုံတွေ့နေရတယ်လို့ပြောဆိုပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါရှင်
This program has come to you from the Voice of America, Washington.